တရုတ်နိုင်ငံရဲ့နေဆက်ရှမ်းပြည်နယ်အပြင်မှာဒီသတင်းပတ်တဲ့ဖြစ်ပွားနေတဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုတွေကြောင့်အစိုးရကကြိုးပမ်းနေတဲ့ငင်းကြဲရေးလုပ်ငန်းစဉ်တွေအပေါ်ထိခိုက်မှာကိုစိုးရိမ်နေကြပါတယ်။ပြည်တော်စုငင်းကြဲရေး27ရာစုပင်လုံညီလာခံဒုတိယကြိမ်ကျင်းပဖို့ NLD အစိုးရကကြိုးပမ်းနေချိန်မှာပေါ်ပေါက်လာတဲ့စိန်ခေါ်မှုတွေအပေါ်နိုင်ငံရေးတိုင်းဒေသအရေးသုံးသပ်သူတွေရဲ့သဘောထားအမြင်တွေကို VOA မြန်မာပိုင်းသတင်းတောက်မှတ်မိခါကပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားကအဓိကနေဆက်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မူဆယ်105မိုင်ကုန်သွယ်ရေးဇုံအပအဝင်နေရာတော်တော်များများကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပူးပေါင်းတိုက်ခိုက်တာကြောင့်ငြိမ်းချမ်းရေးအလားအလာတွေမိမ့်မိန်လာပြီလို့စိုးရိမ်မှုတွေထွက်ပေါ်လာနေတာဖြစ်ပါတယ်။အရက်သားတွေအပအဝင်လူ၁၀ဦးထက်မနည်းသေဆုံးခဲ့ပြီး30ကျော်ဒဏ်ရာရရှိခဲ့တဲ့အထိဖြစ်ခဲ့ရတဲ့ဒီစီးနင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့သူတို့အနေနဲ့အရက်သားတွေကိုပြစ်မှတ်မထားသလိုအစိုးရစစ်တပ်ကစီးရေးအရဖိအားပေးမှုတွေကြောင့်တုံ့ပြန်လာခဲ့တာဖြစ်တယ်လို့အကြောင်းပြထားပါတယ်။စီးရေးနိုင်ငံရေးလေလာတုံ့တက်သူဦးမောင်မောင်စိုးကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုလိုစီးနင်းတိုက်ခိုက်တဲ့အထိဖြစ်လာရတဲ့အခြေခံအကြောင်းရင်းတွေရှိနိုင်တယ်လို့ယူဆပါတယ်
။ဟာနဲ့ပတ်သက်ပြီးတော့မှန်နေမှားတယ်ပြောဖို့ကတော့နည်းနည်းခက်တာလူဆိုတာရွေးချယ်စရာမရှိရင်တော့သူရှိတဲ့ဟာရွေးချယ်ရလေးရှိတယ်လို့ပဲကျွန်တော်မြင်ပါတယ
်ရှမ်းပြည်နယ်အတွင်းကတိုက်ခိုက်မှုတွေမှာအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးမထားရသေးတဲ့ KIA ကချင်လွတ်မြောက်ရေးအဖွဲ့ DNLA တအောင်းပလောင်အဖွဲ့ MNDAA ကိုကန့်အဖွဲ့နဲ့AA ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်နေတာကြောင့်အလုံးပါဝင်နိုင်မဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်လာနိုင်ဖို့အလားအလာတွေအပေါ်မှာစိုးရိမ်နေသူတွေရှိနေပါတယ်။တိုင်းရင်းသားနိုင်ငံရေးကောင်းဆောင်တဦးဖြစ်တဲ့ပအုပ်လွတ်မြောက်ရေးအဖွဲ့ကနာယကခွန်ဥက္ကာကတော့အစိုးရနဲ့စစ်တပ်အနေနဲ့တိုင်းရင်းသားတွေရဲ့လိုလားချက်တွေကိုနားလည်ဖို့လိုအပ်နေတော့မယ်လို့တုံ့သက်သွားပါတယ်
။ဦးသိန်းစိန်စိုးရွားတော့ကလို့ဒီဆွေးနွေးရေးအဖွဲ့တွေမှာတမတော်ကအစိတ်အပိုင်းဖြစ်နေအင်တိုက်အားတိုက်ပါတာနဲသွားတယ်အာရော့သွားတယ်ရော့သွားတဲ့ခါကျတော့တမတော်ကတိချာကောင်းစဉ်တိချာအစုဖွဲ့ဖြစ်ပြီးတော့သူပြဿနာတချို့ကိုသူနီးသူဟာနဲ့တိချာရှင်းနေတာမျိုးတွေ့ရတာတွေ့ရတဲ့ခါကျတော့အစိုးရစည်းစိုက်ရေးအဖွဲ့ဝင်တွေကတမတော်နဲ့သူတို့အချင်းချင်းပေါ့ညှိနှိုင်းဖို့ဆိုတဲ့နေရာမှာအာနေတာတွေတချို့ရှိတာတွေ့ရတာ
လက်နက်ကင်တိုက်ပွဲတွေပေါ်ပေါက်ခဲ့ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ပြဿနာတွေကိုလက်နက်ကင်လမ်းစဉ်နဲ့အဖြေမရှာဘဲနိုင်ငံရေးနည်းနဲ့သာအဖြေရှာဖို့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးရုံနဲ့ပြည်လည်မှုရနိုင်ပါမလားဆိုတာကတော့မတေချာဘူးလို့နိုင်ငံရေးအကဲခတ်သူဦးမောင်မောင်စိုးကတုံ့တက်ပါတယ်။
မြန်မာနိုင်ငံရဲ့လုပ်ငန်းတွေအောင်မြင်ဖို့ဆိုလို့ရှိရင်ဒီလက်နက်ကိုင်ပြည်ခွာဝဲထဲမှာပါဝင်နေတဲ့အဖွဲ့အားလုံးပါဝင်ရေးဒီအခြေခံမှုဖြစ်တယ်။ဒီအခြေခံမှုကိုကျွန်တော်တို့ငြိမ်းချမ်းဖြစ်စဉ်ကိုဥဆောင်နေတဲ့သူအားလုံးရောဝိုင်းဝန်းနေတဲ့သူအားလုံးရောစုကိုင်မှုလိုတယ်လို့ထင်တယ်။အဲ့ဒါကိုမြန်စုကိုင်နိုင်ရင်ဒါငြိမ်းချမ်းလုပ်ငန်းတွေအောင်မြင်မှာပဲ။အဲ့ဒါကိုမစုကိုင်နိုင်သေးအခက်ခဲရှိနေမှာ
။နေဆက်ဒေတာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထပ်ပြေးကြရတဲ့ဒေတာကန်ထောင်ပေါင်းများစွာကိုယာယီလက်ခံထားတဲ့တရုတ်နိုင်ငံကတော့တိုက်ပွဲတွေအ мян ဆုံးရပ်ဆိုင်းပေးဖို့နဲ့နေကြားဒေတာတည်ငြိမ်အေဂျင့်ရဲ့အတွက်လက်နက်ကင်ပဋိပက္ခတွေမှာပါဝင်နေသူတွေအားလုံးအနေနဲ့လည်းအတက်နိုင်ဆုံးထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်သွားကြဖို့တိုက်တွန်းထားပါရှင်။